ီပါလာရောက်တဲ့နိုင်ငံတကာလေကြောင်းလိုင်းအလုံးအတွက်ချမှတ်လိုက်တဲ့အမေရိကန်လေဆိပ်လုံခြုံရေးစီးနင်းစစ်တွေကြောင့်တချို့လေကြောင်းလိုင်းတွေဆုတ်ထွေးမှုတွေဖြစ်စေပါတယ်။ဒီစီးနင်းစစ်တွေကအမေရိကန်ပြည်ထောင်စုကိုနေ့စဉ်ဒီနေ့လာရောက်ကြတဲ့ခီးတဲ့ပေါင်း3,000လောက်ဟာပုံမူတင်ကြတဲ့လုံခြုံရေးစီးနင်းမှုတွေကိုခံကြမှာဖြစ်ပါတယ်။ဒါပေမဲ့စီးနင်းစစ်အရာလုံခြုံလုံခြုံရေးကိုလေကြောင်းလိုင်းတစ်ခုနဲ့တစ်ခုကွဲကွဲပြားပြားအတိတ်တွေကောက်ယူကြရပါတယ်။Emirates, Egypt Air နဲ့ Lufthansa အပါအဝင်တချို့လေကြောင်းတွေကခီးတွေကိုစစ်စင်းမြင်းမြတ်မှုလူတွေစစ်စင်းမြင်းမြတ်မှုတွေလုပ်မယ်လို့ဆိုကြပါတယ်။ Air France တို့ Royal Jordanian တို့လေကြောင်းတွေကတော့ခီးတွေကိုမေကွန်ပုံစံတွေမှာဖြစ်ဆက်ဖြစ်ဆိုခိုင်းမယ်လို့ဆိုကြပါတယ်။ Hong Kong ရဲ့ Cathay Pacific လေကြောင်းကတော့ခီးဆောင်အိတ်တွေကိုကိုယ်တိုင် The Self Service Dropping လို့ခေါ်တဲ့ကိုယ်တိုင်စီစစ်ပြီးတော့ချထားအနှံထားတဲ့ပုံစံကိုခွင့်ပြုပါခနဲ့တောင်းတာမှလာရောက်ပြီးတော့အနှံရရမယ်လို့ဆိုထားပါတယ်။ဘယ်လိုပဲဖြစ်ဖြစ်ခီးတဲ့အားလုံးစစ်စစ်ခံယူဖို့ပုံပြီးအချိန်ပေးကြဖို့နဲ့အဆင်မပြေမှုအတွက်ကြိုတင်ပြင်ဆင်ထားဖို့လည်းအကြံပေးထားပါတယ်။ကျွန်တော်ဒီနေ့မှစတင်မယ်ဆိုရင်ဒီအစီအစဉ်လေးဟာထီအောင်မှုရှိနေမရှိဘူးဆိုတာတချို့သောလေကြောင်းလူမျိုးရေးကျွမ်းကျင်သူတွေကစံတရားရှိနေကြတဲ့ဖြစ်ပါတယ်။